မင်္ဂလာပါရှင်လွတ်လပ်တဲ့အာရှတဲ့ RFA ရဲ့2024ခုနှစ်ဇူလိုင်လ3ရက်နေ့ဗုဒ္ဓဘူးနေ့ညပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လင်းနေပါပြီရှင်ကျမဆမ်မောင်ပါဒီနေ့ညအစီအစဉ်မှာနောက်ဆုံးရသတင်းလေးနဲ့တူလာရှုံမြို့အနီးပတ်ဝန်းကျင်မှာတိုက်ပွဲပြင်းထန်နေတဲ့အကြောင်းသတင်းဆောင်မတွေကိုထုတ်လင်းသွားမှာပါအခုရင်ဆုံးသတင်းတွေကိုတင်ပြပေးပါမယ်ရှင်ရခိုင်မြို့နယ်တန်တွဲမြို့နယ်ငပလီကမ်းခြေမှာအခြေစိုက်ထားတဲ့စစ်ကောင်စီရဲ့အမှတ်55ခြေလင်းတရင်နဲ့အမှတ်566ခြေမြန်တရင်နှစ်ခုကိုရခိုင်တပ်တော် AA ကတပြိုင်တည်းထိုးစစ်ဆင်တိုက်ခိုက်နေပြီးတိုက်ပွဲပြင်းထန်နေတယ်လို့ဒေသခံတွေကဇူလိုင်လ3ရက်နေ့မှာပြောပါတယ်။တိုက်ပွဲဖြစ်ပွားနေတာ3ရက်ရှိနေပြီဖြစ်ပြီးစစ်ကောင်စီတပ်ကလည်းလေကြောင်း၊ကုန်းကြောင်း၊ရေကြောင်းကနေပြန်လည်ခုခံနေတယ်လို့ဒေသခံတအုပ်ကပြောပါတယ်။ပဲခူးတန်းကြောက်ကြီးမြို့နယ်မှာဇူလိုင်လ3ရက်နေ့ညပိုင်းကမုံမြို့အခြေဆိုင်စစ်ကောင်စီရဲ့ခမာယ590တရင်ကပစ်ခတ်တဲ့လက်နက်ကြီးကြောင့်အရသာ2ဦးသေဆုံးပြီး4ဦးဒဏ်ရာခဲ့တယ်လို့အမျိုးသားညီညွတ်ရေးအစိုးရ UNG ကာကွယ်ဝန်ကြီးဌာနရဲ့တောင်ပိုင်းတိုင်းစစ်ဒေသကထုတ်ပြန်ပါတယ်စစ်ကောင်စီတပ်ရဲ့လက်နက်ကြီးအားနောင်ချိုရွာထဲကိုကြားရောက်ပောက်ကွဲခဲ့လို့အရက်သားတွေထိခိုက်ဒေဆုံးခဲ့တာဖြစ်ပြီးတိုက်ပွဲဖြစ်တာမရှိဘဲပစ်ခတ်ခဲ့တယ်လို့ဆိုပါတယ်ရခိုင်ပြည်နယ်အခြေစိုက် Development Media Group DMG သတင်းဌာနသတင်းထောက်ကိုထက်အောင်ကိုပြန်လည်ပေးဖို့အမေရိကန်နိုင်ငံနယူးယောက်မြို့အခြေစိုက်သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီCBG ကဇူလိုင်2ရက်နေ့မှာတောင်းဆိုလိုက်ပါတယ် DMG သတင်းတော်ကိုထက်အောင်ကိုအကြမ်းဖက်မှုပုံမာတွေနဲ့ထောင်ကြတာဟာသတင်းမီဒီယာလွတ်လပ်ခွင့်ကိုထိပါတဲ့အတွက်လက်မခံနိုင်စရာဖြစ်ပြီးချက်ချင်းပြန်လည်ပြင်ဆင်သင့်တယ်လို့ CBG ကပြောပါတယ်မြန်မာစစ်အစိုးရအနေနဲ့သတင်းရေးသားတဲ့အလုပ်ကိုသာလုပ်ကင်တဲ့သတင်းထောက်တွေကိုနှောက်ယှက်ပေးတာထောင်ချတာတွေကိုရပ်တန့်ရမယ်လို့ဆိုပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်UTGA မြို့မှာရဲတပ်ဖွဲ့ကပြစ်ခတ်မှုကြောင့်တေဆုံးခဲ့တဲ့အသက်13နှစ်အရွယ်ကရင်တိုင်းရင်းသားမောင်ညာမွေးအတွက်ပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုနဲ့တရားမျှတမှုရအောင်တောင်းဆိုသွားမယ်လို့ UTGA မြို့ရှိကရင်လူမှုအဖွဲ့အစည်းတွေက RFA ကိုပြောပါတယ်။ပြီးခဲ့တဲ့ဇွန်လ28ရက်နေ့က UTGA မြို့မှာမောင်ညာမွေးကိုရဲတပ်ဖွဲ့ကပြစ်ခတ်ခဲ့တာကြောင့်မောင်ညာမွေးတေဆုံးခဲ့တာပါ။သူ့တေဆုံးမှုနဲ့ပတ်သက်ပြီး UTGA မြို့တော်ဝင်နဲ့ဒေသခံတွေကျော်လာ30နှစ်ကတွေ့ဆုံခဲ့ပြီးဒေသခံတွေကျင်းနဲ့လောက်တဲ့ဖြည့်ရှင်မှုတော့မရခဲ့ဘူးလို့ဆိုပါတယ်။ယူတီကရက်တပ်ဖွဲ့တာဝန်ရှိသူတွေကတော့မောင်ညာမွေးလက်ထက်မှာတနက်တွေ့ရှိတာကြောင့်ပြစ်ခတ်လိုက်ရတာဖြစ်တယ်လို့သတင်းစာရှင်းလင်းပွဲမှာမြို့ခံတွေကိုရှင်းပြခဲ့ပြီးနောက်ပိုင်းစစ်ဆေးရမှာတော့အဲ့ဒီတနက်ဟာတနက်အစစ်မဟုတ်ပဲအစစ်နီးပါးတူတဲ့ Gloss Assembly Gen 5ပြောင်းတူလေတနက်မျိုးဖြစ်ပါတယ်ရှင်။မြန်မာနိုင်ငံကနေအိန္ဒိယကိုထွက်ပြေးလာတဲ့ရိုဟင်ဂျာတွေကိုဖမ်းဆီးချုပ်နှောင်တာရပ်တန့်ပြီးမြန်မာနိုင်ငံကိုအဓမ္မပြန်ပို့တာတွေမလုပ်ဖို့ကုလသမဂ္ဂလူမျိုးရေးခွဲခြားမှုတိုက်ဖျက်ရေးကော်မတီ CRD ကအိန္ဒိယအစိုးရကိုဇူလိုင်လ2ရက်နေ့မှာတောင်းဆိုလိုက်ပါတယ်ရိုဟင်ဂျာတွေပေါ်ထိခိုက်စေတဲ့လူမျိုးရေးခွဲခြားတဲ့အမိုးစကားတွေပြန့်နှံ့နေတဲ့သတင်းကလည်း CRD ကိုစိုးရင်ပူပန်စေတယ်လို့ဆိုပါတယ်ရိုဟင်ဂျာတွေပေါ်ကျွလွန်နေသူတွေထဲမှာနိုင်ငံရေးသမားတွေနဲ့အထင်ကြီးအပုဂ္ဂိုလ်တွေလည်းပါဝင်နေတယ်လို့ CRD ကဖော်ပြပါတယ်။အိန္ဒိယအစိုးရအနေနဲ့ဒီလိုလုပ်ရက်တွေကိုပြင်းပြထန်ထန်ရှုတ်ချပြီးကျွလွန်သူတွေကိုစုံစမ်းဖော်ထုတ်ပြီးထိထိရရောက်ရေးယူဖို့လဲ CRD ကတိုက်တွန်းပါတယ်။သတင်းတွေကိုထုတ်လင်းခဲ့တာပါ။ခုတော့သတင်းဆောင်မတွေကိုထုတ်လင်းပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှုံမြို့ကိုဇူလိုင်လ3ရက်နေ့ဒီနေ့မနက်ကစပြီးကိုကန့်တက် MNDA နဲ့ပူးပေါင်းတပ်တွေတိုက်ခိုက်နေတာကြောင့်တိုက်ပွဲပြင်းထန်နေပြီးဒေသခံတွေပါတေဆုံးဒဏ်ရာနေတယ်လို့လာရှိုးဒေသခံတွေကပြောပါတယ်ဒီနေ့ကစပြီးလေရင်ခီးစဉ်အလုံးရက်အကန့်အသတ်မရှိပိတ်ထားလိုက်ပြီးဖြစ်တယ်လို့မြေပြင်လမ်းတွေလည်းသွားမရတော့ဘူးလို့ဒေသခံတွေကပြောပါတယ်ဒီကြောင့်မထထအိမ်အောင်တင်ပြပေးပါမယ်ရှင်
ရှမ်းပြည်နယ်မြောက်ပိုင်းလာရှုံမြို့ကိုဇူလိုင်လ3ရက်နေ့ဒီကနေ့မနက်ကစပြီးကိုကတ်တက် MNDA နဲ့ပူးပေါင်းတပ်တွေစတင်တိုက်ခိုက်နေတာကြောင့်တိုက်ပွဲပြင်းထန်နေပြီးဒေသခံတွေပါထိခိုက်သေဆုံးမှုရှိနေတယ်လို့လာရှုံဒေသခံတွေကပြောပါရယ်မနက်၄နာရီခန့်ကစပြီးတိုက်ပွဲဆက်ဖြစ်နေတယ်လို့ မြို့ပေါ်ကိုနှစ်ဖက်စလုံးကလက်နက်ကြီးနဲ့ပစ်နေတာကြောင့်ကလေးငယ်၃ယောက်အပါအဝင်၇ယောက်သေဆုံးသလို၃ယောက်ဒဏ်ရာရရှိခဲ့တယ်လို့ဆိုပါတယ်။ဒီနေ့ကစပြီးလေရင်ခီးစဉ်အလုံးရက်အကန့်အသတ်မရှိပိတ်ထားလိုက်ပြီးဖြစ်တယ်လို့မြေပြင်လမ်းတွေလည်းသွားမရတော့ဘူးလို့ဒေသခံတွေကပြောပါတယ်။ဒီနေ့မနက်၄နာရီကျော်ကစပြီးလာရှုမြို့ရဲ့အရက်၄မျက်နှာမှာတိုက်ပွဲဖြစ်နေတယ်လို့အမည်မဖော်လို့တဲ့လာရှုဒေသခံတယောက်က RFC ကိုပြောပါတယ်။
မင်းရကျူလိုက်ပြည်နေညစပနိုင်မတင်လောက်ခနဲ့စပြီးတော့လည်းနဲ့ချစ်တဲ့စာချရတဲ့ဒီမနေ့လေးနိုင်တော့ပန်းနဲ့တော့ရှောက်ခုချင်းချီတော့လည်းနဲ့ချီပြန်လာပြီးခတာရီကြာရတဲ့တချင်းဆိုင်ထားတဲ့နေရာလေးမှာတော့ချီတွေ့တဲ့ပွဲလေးဖြစ်တယ်လို့တော့ကြားတယ်ကျွန်တော်မြို့ထဲကတူတယ်ကတော့လည်းနဲ့ချီတန်နေပဲတော့ရှောက်ကြနေရတဲ့ခုချင်းချီလည်းကြာနေရတော့မယ်
လက်နက်ကြီးကြောင့်လာရှုမြို့ရက်ကွက်တက်က6ယောက်နဲ့နတ်ပေါင်ရွာက1ယောက်သေဆုံးခဲ့တယ်လို့အမည်မဖော်လို့တဲ့လာရှုဒေသခံတယောက်က RFA ကိုပြောပါတယ
်ဦးသားမရှာတော့တဲ့ဖော်အန်တီကျေဒရမ်းမှာကျွန်တော်လည်းခုခါမတန်သာတော့
လက်နက်ကြီးကြလို့အိမ်သားတွေက6ယောက်သေသွားတယ်မိဖို့ကြောင့်မှထမင်းစားတဲ့အချိန်ဖြစ်သွားတာထမင်းစားတဲ့အချိန်မပါတဲ့အိမ်သားတွေပဲလွတ်သွားတယ်ဘယ်ဘက်ကနေပြစ်တယ်လဲတော့တေချာမသိဘူး
ဒေသခံတွေတည်ဆုံတဲ့အပေါ်နှစ်ဖက်စလုံးကအပြန်အလှန်ဆွဆွဲနေကြသလိုမြို့ကန်တွေကတော့လာရှိုးအခြေစားအရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်ရမခကနေရောတော်လန်ရေးတက်တွေကပါလက်နက်ကြီးနဲ့အပြန်အလှန်ပစ်နေတာလို့ပြောကြပါတယ်။ဒါ့အပြင်ဒီနေ့ကစပြီးလေကြောင်းခီးစဉ်အလုံးရဲအကန့်အသတ်မရှိရန်နာလိုက်ပြီးဖြစ်သလိုဘယ်လမ်းမှထွက်မရတော့ဘူးလို့လုံခြုံရေးအမည်မဖော်လို့တဲ့လာရှိုးမြို့ကန်တယောက်က RFA ကိုပြောပါတယ်
။ဒါကတော့ပြောကြအောင်လို့တော့ဒီမှာ
လက်ရှိမြို့ပပလဲမှာစစ်ကောင်စီတပ်တွေပဲဆက်ရှိနေပြီး MNDA နဲ့ပူးပေါင်းတပ်တွေမြို့ရဲကိုမဝင်နိုင်သေးပဲမြို့အဝင်ပပလဲရွာတွေမှာတိုက်ပွဲဖြစ်နေတာလို့ဒေသခံတွေကပြောပါတယ်တိုက်ပွဲအခြေအနေအသေးစိတ်ကိုသိရှိရဖို့ MNDA ပြောခွင့်ရသူနဲ့စစ်ကောင်စီရဲ့ရှမ်းပြည်နယ်ပြောခွင့်ရသူကို RFA ကဆက်သွယ်မေးမြန်းခဲ့ပေမဲ့လက်ခံဖြေဆိုတာမရှိပါဘူး2023ခုနှစ်အောက်တိုဘာလ28ရက်ကစတင်ခဲ့တဲ့2029စစ်စင်ရေးအတွင်းတိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်တရုတ်ရဲ့ဂျောင်းဝင်စစ်စမ်းမှုနဲ့2024ခုနှစ်ဇန်နဝါရီလ17ရက်မှာတိုက်ပွဲတွေရပ်တန့်ခဲ့ပါတယ်။ဒါပေမဲ့ရှမ်းမြောက်ကကြောင်မဲ၊တီဘော၊နှောင်းချိုမိုးမိတ်နဲ့မန္တလေးတိုင်းမိုးကုန်းမြို့ကစစ်ကောင်စီတပ်စခန်းတွေကိုဇွန်လ25ရက်နေ့ကစပြီးတပ်အမျိုးသားလွတ်မြောက်ရေးတပ်မတော် TNLA နဲ့ပူးပေါင်းအဖွဲ့တွေက2029စစ်စင်ရေးနောက်ဆက်တွဲဆိုပြီးတိုက်ခိုက်ခဲ့ပါတယ်2029စစ်စင်ရေးဒုတိယပိုင်းစတင်ပြီးတဲ့နောက်မြို့ငါးမြို့ကဒေသခံ1000ကျော်ဟာမန္တလေးနဲ့ပြည်ဦးလွေပြင်ဘေးလွတ်ရာကိုထွက်ပြေးနေရပြီးအကူအညီတွေလိုအပ်နေတယ်လို့ကုညီပေးနေသူတွေကပြောပါတယ်ရှင
် RFA ကဆက်လက်ထုတ်လင်းနေပါတယ်မကွေးတန်း6မြို့နယ်မှာစစ်ကောင်စီကလက်နက်တပ်ဆင်ပေးထားတဲ့ပြူစောတိအဖွဲ့ဝင်တွေကြောင့်6မြို့နယ်နေရတော့ရအပါအဝင်ရွာပေါင်း10ရွာကျော်ကဒေသခံ2000ခန့်ဟာမကြခဏထွက်ပြေးနေရပါတယ်မကျူလိုင်မျိုးတင်ပြပေးပါမယ်ရှင
်မကွေးတိုင်း6မြို့နယ်ကနရွဲတော့ရွာအပါအဝင်ရွာပေါင်း10ရွာကျော်ကဒေသခံတွေဟာစစ်ကောင်စီလက်နက်တပ်ဆင်ပေးထားတဲ့ပြူစောတိအဖွဲ့ဝင်တွေကိုကြောက်လန့်နေရပါတယ်ပြီးခဲ့တဲ့6လလောက်ကစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေ6မြို့နယ်အတွင်းတိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်စစ်ကောင်စီကကျေးရွာတချို့မှာအထိုင်ချပြီးတော့သူတို့ကိုထောက်ခံတဲ့ကုန်းကြီးရွာနဲ့အိုင်ကြီးရွာတွေကဒေသခံတွေကိုစစ်တင်တန်းပေးပြီးတော့လက်နက်တွေပါတပ်ဆင်ပေးခဲ့တာလို့ဆိုပါတယ်။လက်ရှိမှာပြူစောတိရံကိုကြောက်နေရတယ်လို့လုံချုံရင်အရာအမည်မဖော်လို့တဲ့နရွဲတော်ရွာဒေသခံတဦးကပြောပါတယ
်။ကျွန်တော်တို့ကအဲစစ်တပ်ကိုဘယ်တော့မကြောက်ဘူးနဲ့။ကူကပြူကိုတအားကြောက်နေတဲ့အချိန်မျိုးရောက်နေတာကျွန်တော်ရွာလေးကလေ။သူကအဓိကထားလို့အဓိကထားတာတော့သူကလက်နက်ကလက်နက်ပိုင်းချင်တိုက်ဖို့အဓိကထားတာမျိုးရွာလေးရွာသားကြီးမိဆက်ဖို့ဒီရွာဝန်ကြီးမန်းမှုဖြစ်စီကိုအလောက်ကိုလည်းအဓိကထားနေတဲ့ပုံစံဖြစ်နေတာပေါ့ကျွန်တော်ဘက်မှာ။
ဒီပြူစောတိအဖွဲ့ဟာကား၅စီးအင်းအား50နီးပါးနဲ့ရွာတွေကိုမကြာခဏဝင်ရောက်စီးနှင်ပြီးတော့နေအိမ်တွေကိုဖျက်ဆီးတာဒေသခံတွေကိုဖမ်းဆီးတာနဲ့ပစ္စည်းဥစ္စာတွေကိုအတ္တမယူဆောင်တာတွေရှိတယ်လို့ဒေသခံတွေကပြောပါဗျ။ပြီးခဲ့တဲ့ဇွန်လ3ရက်နေ့ကနရဲတော်ကျေးရွာကအသက်16နှစ်အရွယ်လူငယ်တဦးနဲ့ကဒိုင်ကျေးရွာကလူငယ်3ဦးကိုစစ်ကောင်စီနဲ့ပြူစောတိအဖွဲ့တွေကဖမ်းဆီးထားပြီးတော့လက်ရှိအချိန်အထိမလွတ်မြောက်သေးဘူးလို့ပြောပါဗျ။နေရွှဲရွာမှာဆိုရင်အင်ဂျီ300နီးပါးရှိပြီးတော့တရားဝင်းကျင်ဖြက်စီးခံထားရတယ်လို့လည်းဆိုပါတယ်။ရွာတွေတဲကိုဝင်လာတဲ့ပြူစောတိတွေကနေအိမ်တွေကိုဖြက်စီးပြီးတော့တွေးသမျှပစ္စည်းတွေကိုယူသွားတယ်လို့လုံခြုံရေးအရာအမည်မဖော်လို့တဲ့ဒေသခံတဦးကပြောပါတယ်
။
ယူရတော့ဆိုင်နေဆိုမှန်းနေများအကုန်လုံးလိုလိုယူရဲကိုလူဝင်မှုလေဝင်တဲ့အိမ်မှန်းနေများဝင်တဲ့အိမ်ကိုဘာပစ္စည်းမှမကြံဘူးဒီလက်တမပစ္စည်းတွေပါဆိုတာလည်းမကြံဘူးဒီတာယာဘင်းလက်ဆင်နဲ့တာယာဘင်းစတာမကြံဘူးကိုယူရတော့ကျက်ပြားစားကျက်ပြည့်စားတဲ့ကြားဒေဦးဒေဘောင်းအုပ်ကမကြံဘူးလားခဏကစားယူရကြ
စစ်ကောင်စီကတင်တန်းပေးထားတဲ့ပြည်သူစစ်တွေရဲ့အင်အားနဲ့နေမြေစိုးမိုးရေးရအောင်ကြိုးစားနေတာလို့6 Gorilla Force အဖွဲ့ရဲ့တာဝန်ခံကပြောပါတယ်
။အဲ့ဒီ channel မှာကျွန်တော်တို့တပ်ဖွဲ့တွေပေါ့လှုပ်ရှားခဲ့တာပေါ့။အဲ့ဒီတပြည့်လှုပ်ရှားခဲ့တာမျိုး mission တွေရှိတယ်။ဟိုကားကြီးပိုင်း mindset တက်ခတ်ခံလိုက်ရတာတွေသူကြုံထားတော့အဲ့ဒီကြောင့်မှဟိုဆိုရမယ်ဟန်နာတစ်ခုနေတာသူလှုပ်တယ်လို့ပဲကျွန်တော်ကယူဆတယ်ပေါ့
။6မြို့ကိုသွားတဲ့လမ်းမှာရှိတဲ့ကုန်းကြီးရွာစစ်ဆေးရေးဂိတ်မှာလဲစစ်ကောင်စီတပ်သားနဲ့ပြူစောထီတွေကလမ်းသွားလမ်းလာနဲ့ကားတွေကိုစစ်ဆေးဖမ်းဆီးတာတွေရှိတယ်လို့ပြောပါရယ်။၆မြို့နယ်မှာပြူစောထီအဖွဲ့တွေအခြေချလှုပ်ရှားနေတဲ့ရွာတွေရဲ့အနီးပတ်ဝန်းကျင်ကဒေသခံတွေကတော့စောင့်ဝတ်နေရေးခက်ခဲနေရပြီးကိုယ့်ရွာကိုယ့်အိမ်မှာပြန်နေရဖို့မျှော်လင့်နေကြပါရယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပေါင်းစပ်ညှိနှိုင်းရေးယုံ UNOCHA ရဲ့စည်ရင်းအရတနင်္ဂနွေလုံးမှာအိုးအိမ်စွန့်ခွာထွက်ပြေးရသူ၃သန်းကျော်ရှိနေပြီဖြစ်ပါရယ်ရှင်။
စောင်းဝင်နေရတဲ့လမ်းပေါ်မှာပလင်းခွန်ကောက်ပန်းရောင်ရင်ဘဝဖြတ်တန်းနေရတဲ့ကလေးငယ်တွေအပါအဝင်လေလင့်ကလေးငယ်တွေပညာရေးအတွက်ရေကျန်းစင်စာသင်ဝိုင်းလေးကဖြည့်ဆည်းပေးနေပါဗျ။အဲ့ဒီမှာကလေးရေအတွက်ဟာတစ်နှစ်တွင်း80ရာခိုင်နှုန်းလောက်တိုးလာပါဗျ။ဒီအကြောင်းပြေဆုံးကို RFA ဝိုင်းဒေါ်တာကိုနေင်ကျော်တင်ပြပေးပါမယ်ရှင
်။အခုမြင်နေရတဲ့ကလေးတွေကလမ်းဘေးရေကျန်းစင်စာသင်ဝိုင်းကိုတွားနေကြတာပါ။စစ်တပ်အာဏာသိမ်းတဲ့အခုကာလမှာအခြေခံလူရန်းသားတွေကအလုတ်ကန်ရှားပါပုံမှန်ဝင်ဝင်မရှိတဲ့အတွက်သူတို့ရဲ့ကလေးတွေကမိသားစုဝင်ကိုဝိုင်းထမ်းကြရပြီးပညာသင်ခွင့်ဆုံးရှုံးနေရပါတယ်ဒါကြောင့်ကိုဖြူကိုကိုမောင်နဲ့တငယ်ချင်းတွေကပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလမှာရေချမ်းစင်ဆိုတဲ့နာမည်နဲ့လမ်းဘေးစာသင်ဝိုင်းတစ်ခုကိုကလေး9ယောက်နဲ့စပြီးစာသင်ပေးခဲ့ပါတော့တယ်အဲဒီကနေတစ်နှစ်ကျော်ကြာခုဇွန်လမှာတော့သူတို့မှာလမ်းဘေးစာသင်တဲ့နေရာ10နေရာအထိရှိလာပြီးစာလာသင်တဲ့ကလေးပေါင်းကလည်းအယောက်600ဝန်းကျင်ရှိလာပါတယ
်အရင်တော့ကျွန်တော်တို့စာသင်ဝိုင်းမှာအာ 20% လောက်ပဲကလေးတွေရှိမယ်ဆိုရင်လက်ရှိမှာကျွန်တော်တို့ကလုံးဝကိုအာအယောက် 80 ဝန်းကျင်လောက်တိုးလာတာပေါ့နော်အဲ့လိုမျိုးပြောလို့ရမယ်ဒါမှမဟုတ်တစ်ဖက်မှာကျွန်တော်တို့ကဒီလမ်းပေါင်းမှာကျွန်တော်လက်လမ်းမမြင်နိုင်ကလေးတွေလည်းအများကြီးရှိတယ်ကျွန်တော်လက်လမ်းမမြင်နိုင်တယ်ဆိုတာလက်တဆုပ်စာလေးပဲရှိရပေါ့နော်အဲ့တော့အာအခုလိုကလေးဥယျာဉ်များလာတာဒီဒီတစ်ဖက်ကကျွန်တော်တို့တုံးတက်မယ်ဆိုရင်အကြောင်းရင်းတွေတော့အများကြီးရှိတယ်
။အေးစိတ်မျိုးနယ်ပါနေတဲ့မောင်ခမ်းမင်းထွန်းကရန်ကုန်မြို့နယ်မိုးကောင်းကံပဲဈေးအထိမိဘတွေဈေးသွားရောက်တဲ့အခါမှာဈေးချင်းထန်းဈေးကူရောက်ပြီးတော့မှတငင်းကုန်းမူတာပြီးကရေချမ်းစင်စာတင်ဝိုင်းကိုလာရပါတယ
်။အဲမေဖေတို့အခုညီတို့ကမေတို့ကစင်မပြေလို့အလိုမျိုးဈေးရောက်ချင်လို့မေတို့ကလှုပ်ချင်လို့ဒီနေ့တောင်းတာကြီးထားရတယ်ထားပြီးတော့ဈေးသွားတိုက်တယ်ဈေးသွားတိုက်ပြီးတော့အရန်အိုးရန်ကင်းမှာတည်တည်ဆုံနေသွားရအောင်လေရောင်းရော့အဲတနားရီတော့ပြန်လာပြန်လာပြောဒီမှာဆာလာတဲ့တငယ်ချင်းတွေပျော်လို့ပျော်လို့ဆာလဲတင်ရင်လို့
မောင်ခမင်းထွန်းတို့လိုကလေးတွေကိုကိုချင်းဆာလို့ဒီချမ်းစင်မှာဆာလာတင်ပေးနေတဲ့စေတနာဆရာဆရာမတွေကမချစ်ဆူရဲ့ခံယူချက်ကိုလည်းအခုလိုကြားရပါတယ
်ပတ်စံနေပေါ်နေလို့အချိန်နေပေါ်နေလို့လည်းတင်ပြတာမဟုတ်ညီမစိတ်နဲ့ကိုချင်းဆာလို့ညီမစိတ်ထဲနှလုံးသားတွေကတနားလို့ကလေးတွေညီမဆာတင်ပြတာပါ
ဒီစာသင်ဝိုင်းကိုတည်ထောင်ပြီးဥဆောင်တင်ကြားပေးနေတဲ့ဆရာကိုဖြိုးကိုကိုမောင်ကတစ်ဖက်မှာတော့ဂျပန်ဘာသာစကားသင်တဲ့ဆရာဖြစ်ပါတယ်။သူ့ဝင်ငွေတချို့ကိုထည့်ပြီးအလှရှင်တွေရဲ့ပံ့ပိုးငွေနဲ့ရေချမ်းစင်စာသင်ဝိုင်းကိုလဲပတ်နေတာလို့ပြောပြပါတယ်။အခုလိုအစစအရာရာဈေးကြည့်ပြီးရှားပါကြက်တဲ့အချိန်မှာကလေးတွေအတွက်သင်ထောက်ကိုပစ္စည်းလဲမလောက်မငါနဲ့ပါလူကြီးတွေတောင်အစအစအရာရာခက်နေတဲ့အခင်မှာလူကြီးတွေကိုမိခိုးရတဲ့ကလေးတွေအတွက်ပိုပြီးခက်ခဲလာပါတယ်။ဒါကြောင့်စာသင်ဝိုင်းတည်ထောင်လာတဲ့ဆရာကိုဖြိုးကိုကိုမောင်ကသူ့အနေနဲ့နိုင်တဲ့လောက်ဆက်ပြီးလှုပ်သွားဖို့ဆုံးဖြတ်ထားပါတယ်ခင်ဗျာ
။ RFA ရဲ့ညာပိုင်းစီစဉ်တွေကိုဒီမှာပဲရန်နာပါရစေ။ကြည့်ရှုနားဆင်ကြသူအားလုံးကျမ်းမာရှင်လန်းကြပါစေရှင်။